မြန်မာနိုင်ငံရဲ့တရုတ်နိုင်ငံသားကနာဆောင်မှာပူပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မဲခေါင်ပူပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝန်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံပြည်ပဆိုင်ရာပူပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ပြင်းတို့တနေ့ကနေ့တွေကတွေ့ဆုံပြီးတော့အခုလိုကတိပေးခဲ့တာပါ။တနေ့နိုင်ငံသားဆက်ဆံရေးပို့မှုခိုင်မာစေရေးနဲ့ကနာဆောင်မှာပူပေါင်းဆောင်ရွက်ရေးတို့အတွက်ဝန်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်။တရုတ်မြန်မာစီးပွားရေးကျင်းပတိဆောင်နိုင်ရေးနဲ့နှစ်နိုင်ငံကြားလက်မှတ်ထိုးထားတဲ့နားလည်မှုစာချုပ်မှာတွေကအစီအစဉ်တွေအတိုင်းလက်တွေ့အကောင်အထည်ဖော်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာ၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်နေ၄နိုင်ငံစီးပွားရေးကျင်းပတိဆောင်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းလေးလာရဲ့အစီအစဉ်ခန်းစာရေးတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိပါသေးတယ်။နိုဗ ెంబ ာလလုံးကတော့ရခိုင်ပြည်နယ်တောက်ဖြူရေနဲ့စိတ်ကန်စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးဇင်းကြံတည်ဆောက်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်နဲ့လေ့လာသူတွေကသုံးသပ်နေကြပါတယ်။